ေးဖို့နားလည်ဖို့လိုတယ်ဒါကြောင့်ဒီကနေ့ဘုန်းကြီးတို့မေတ္တာတရားအကြောင်းပဲပြောကြရအောင်လို့ပြောတာမေတ္တာဆိုတာဘာလဲမေတ္တာဆိုတာဟိတကာရဘောဓိလက္ခဏာမေတ္တာမေတ္တာမေတ္တာဆိုဒီမှာဟိတကာရဘောဓိလက္ခဏာတတ္တဝါတို့ဤအကျိုးစီးပွားကိုလိုလားသောအချင်းအရာအပြင်ဖြစ်သောစိတ်တဲ့တတ္တဝါတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့အချင်းအရာနဲ့ဖြစ်တဲ့စိတ်ဟာမေတ္တာစိတ်တဲ့တဲ့ပြောရင်တတ္တဝါတွေရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဒီတဲ့ပုပ်ပြီးတိုက်ရိုက်ပြောရင်တတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားမေတ္တာဆိုတာဘာလဲတတ္တဝါများချမ်းသာစေလိုတဲ့စိတ်တတ္တဝါမှန်သမျှကိုဆင်းရဲလဲမညှိကြပါစေနဲ့စိတ်ဆင်းရဲလဲမရှိကြပါစေနဲ့အစစအရာရာလောကီရောလောကုတ္တရာရေးမှာပါအဆင်ပြေကြပါစေဟုတ်ကဲ့လားအဲ့ဒါလိုစိတ်ကိုမေတ္တာစိတ်ခေါ်တယ်မေတ္တာစိတ်ဆိုတာနားလည်ပြီလားအဲ့ဒီမေတ္တာစိတ်ရှိပြီဆိုလို့ရှိရင်မေတ္တာစိတ်ရဲ့လုပ်ငန်းကဘာလဲဆိုတော့ဟိတုပတံဟာရရတာတဲ့တန်တဝါတို့ရဲ့အကျိုးစီးပွားကိုဆောင်တတ်သောကိစ္စရှိတဲ့မေတ္တာစိတ်ရဲ့လုပ်ငန်းကိစ္စကတန်တဝါတွေချမ်းသာစေချင်တာဖြစ်တဲ့အတွက်တတ္တဝါတွေချမ်းသာအောင်တတ္တဝါတို့ရဲ့အကျိုးစီးပွားကိုဆောင်နဲ့ဆောင်ရွက်တဲ့ကိစ္စဟာမေတ္တာစိတ်ရဲ့ကိစ္စပဲတဲ့မဟုတ်ပေဘူးလားမေတ္တာစိတ်မှရှိပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်ရှိလို့ဟာတတ္တဝါတွေရဲ့အကျိုးမဲ့ကိုဆောင်မလားအကျိုးစီးပွားကိုဆောင်မလားအကျိုးစီးပွားကိုဆောင်မယ်ဒါမေတ္တာစိတ်ရဲ့လုပ်ငန်းကိစ္စဟာဒါပဲတော့ဒါကြောင့်တတ္တဝါတွေချမ်းသာစေလိုတဲ့စိတ်တတ္တဝါတွေအကျိုးစီးပွားဖြစ်စေလိုတဲ့စိတ်အဲ့ဒီစိတ်ဟာမေတ္တာစိတ်ပဲဒီတော့ဒီနေရာမှာဘုန်းကြီးတို့အရက်ထဲမှာတော့လူလေးနဲ့မိန်းကလေးအဆက်အသွယ်ရှိတယ်ဆိုလို့ရှိရင်မဲ့မေတ္တာစာပေးတယ်မေတ္တာရှိတယ်နဲ့မပြောပေဘူးလားပြောတယ်နော်ဒါဖြင့်အဲ့ဒီလူကလေးမိန်းကလေးအကြမ်းမှဖြစ်တဲ့စိတ်ထားဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘယ်နဲ့တော့ဟုတ်သလားမဟုတ်ဘူးလားမဟုတ်ပါဘူးတဲ့ကဲဒီဘက်ပိုင်းကရောဟုတ်ပါတယ်ဖေရတဲ့အဲဟိုးနောက်ကရောဘယ်နဲ့တော့ကဲဒါဖြင့်ဟုတ်မဟုတ်စဉ်းစားကြည့်အောင်နော်မေတ္တာရဲ့အခြေခံသဘောကိုစုပ်ကင်ထားရမယ်မေတ္တာရဲ့အခြေခံသဘောကဘာလဲဟောတတ္တဝါတွေကိုချမ်းသာစေလိုတဲ့စိတ်မဟုတ်လားမေတ္တာဆိုတာဘာလဲတတ္တဝါတွေချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားဟိုလူလည်းချမ်းသာပါစေဟိုလူလည်းချမ်းသာပါစေဒီလူလည်းချမ်းသာပါစေဒီအမျိုးသမီးလည်းချမ်းသာပါစေဒီမျိုးသားလည်းချမ်းသာပါစေဟိုတရိษံလည်းချမ်းသာပါစေဟိုနတ်ဟိုပြမလည်းပဲချမ်းသာပါစေဒီလိုစိတ်မဟုတ်လားအဲ့ဒီစိတ်ကိုဘာစိတ်ခေါ်လဲမေတ္တာစိတ်ဒီတော့လူကလေးနဲ့မိန်းကလေးအကြမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ဒီလိုပြောကြတယ်ပြောကြတော့အဲ့ဒါလို့လူကလေးမိန်းကလေးနှစ်ယောက်အချင်းချင်းဆက်သွယ်ရှိပြီးတော့ဆိုကြပါစို့လက်ထပ်ဖို့လဲရည်ဝဲထားတယ်လက်မထပ်မီပဲမိန်းကလေးကအကြောင်းတစုံတရာကြောင့်ပွေလွန်းသွားတယ်လူကလေးပဲနဲ့နေမလဲဝန်နေတယ်ဟုတ်တယ်မဟုတ်လားစိတ်မဆင်းရဲဘူးလားအဲ့ဒါဟာမိန်းကလေးယောဂဝေဒနာခံစားပြီးတော့သေခြင်းဆင်းရဲကိုရရတာကိုမလိုလားလို့မဟုတ်ပေဘူးလားဟုတ်သလားဒါဖြင့်အဲ့ဒီလူကလေးဟာအဲ့ဒီမိန်းကလေးကိုချမ်းသာစေသလိုလိုသလားဆင်းရဲစေလိုသလားဒါဖြင့်လူကလေးမိန်းကလေးနှစ်ကြားမှာနှစ်ယောက်အကြမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ခေါ်ရမလားမခေါ်ရဘူးလားခေါ်ရမယ်လားသေကြသလားဘာကြောင့်လဲ ချမ်းသာစေလိုတဲ့စိတ်မို့ဟုတ်တယ်မဟုတ်လားဘုန်းကြီးလွန်ခဲ့တဲ့2နှစ်လောက်ကလာ3နှစ်လောက်ကလာမသိပါဘူးသတင်းစာတခုထဲမှာတွေ့မိလိုက်တဲ့လူလေးတယောက်နဲ့မိန်းကလေးတယောက်အဲ့ဒါလိုပဲအချင်းချင်းဆက်သွယ်ရှိကြပြီးတော့လက်ထမဲ့အခြေအနေမျိုးထိရောက်ကြဒါပေမဲ့မိန်းကလေးရဲ့ဘက်ကမိဘကသဘောမတူတော့အဲ့ဒီမိန်းကလေးကိုနားချပြီးတခြားအမျိုးသားတစ်ယောက်နဲ့လက်ထပ်ဖို့ရာအတွက်ဆုံးပြတ်ပြီးတော့လက်ထပ်ပွဲပြင်ဆင်ကြတယ်ဒီမူလကအဆက်အသွယ်ရှိတဲ့လူကလေးဟာဒီမိန်းကလေးရဲ့အကျိုးကိုလိုလားသလားမလိုလားဘူးလားဒါဖြင့်အဲ့ဒီဒဂါလေးရဲ့မိန်းကလေးပေါ်မှာထားတဲ့စိတ်ကိုမေတ္တာစိတ်ခေါ်နိုင်သလားမခေါ်နိုင်ဘူးလားပါကြောင်ချမ်းသာစိတ်လိုတဲ့စိတ်ရှိလို့ဒီတော့အဲ့ဒီမှာအဲ့ဒီမိန်းကလေးကသူအားခွာပြီးတော့သူမိဘများနားချရာပါပြီးတော့တခြားအမျိုးသားတစ်ယောက်နဲ့လက်ထပ်ဖို့ပြင်ဆင်ကြတဲ့အခါကျတော့ဒီပထမလူကလေးကညာကြီးတကောင်အိမ်မော်ကိုအိမ်နောက်ဖက်ကတက်ပြီးတော့မိန်းကလေးရဲ့အခန်းရောက်တဲ့အခါကျတော့မိန်းကလေးကိုဓာတ်နဲ့ထိုးသတ်တယ်အဲ့ဒါသတင်းစာထဲပါတာသတင်းစာထဲပါရင်တကယ်ဖြစ်ရမဟုတ်ဘူးလားကဲဒါဖြင့်ရင်အဲ့ဒီမူလလူကလေးဟာမိန်းကလေးရဲ့ကောင်းကျိုးကိုလိုလားတာလားသူ့ကောင်းကျိုးကိုလိုလားတာလားဒါဖြင့်မိန်းကလေးကောင်းကျိုးလိုလားတာမဟုတ်ဘူးပေါ့သိကြသလားဒါဖြင့်သူမိန်းကလေးပေါ်ထားတဲ့စိတ်ကိုမေတ္တာစိတ်လို့ပြောလို့ရမလားဟောအခွန်းတော့ရတယ်ဆိုဟမ်အခွန်းတော့မေတ္တာစိတ်လို့ရတယ်ဆိုပြောလို့ရတယ်ဆိုမရဘူးဟုတ်ကဲ့လားအဲ့ဒီလူလေးမိန်းကလေးနှစ်ယောက်အကြာမှထားတဲ့စိတ်ဟာသူ့ဘို့လားကိုယ့်ဘို့လားကိုယ့်ဘို့မဟုတ်လားမေတ္တာတရားကသူ့ဘို့ဟုတ်ကဲ့လားမေတ္တာတရားကသူ့ဘို့ကိုပဲကြည့်တယ်မေတ္တာမဟုတ်တဲ့တရားကကိုယ့်ဘို့ကိုပဲကြည့်တယ်ဟုတ်ကဲ့လားဒီတော့ဒီလူကလေးအဲ့ဒီမိန်းကလေးပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်လားဘာစိတ်လဲမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးเนาะဘုန်းကြီးတို့ကအနေနဲ့အရရောက်တာလည်းများဆက်ဆံရတဲ့ပုံစံတွေလည်းများတော့အတွေ့အကြုံတွေကဒါတွေကသိပ်များတယ်အဲ့တော့အတွေ့အကြုံကနေပြီးတော့အသိဉာဏ်ကတိုးတိုးလာတယ်ဘုန်းကြီးเจ้าမှာရှမ်းပြည်ကမိန်းကလေးတယောက်လာပြီးတရားထုတ်တယ်အိမ်တော်နဲ့ပါပဲသူသမီးတောင်မှ16နှစ်19နှစ်နဲ့သမီးရှိနေအသက်က35နှစ်ထမရဲ့35နှစ်လား38နှစ်လားမသိပါဘူးသူကငယ်ငယ်နဲ့အိမ်တော်ကြရတယ်လို့ဆိုတယ်ဘုန်းကြီးသွားတရားဟောတော့တရားကိုသဘောကျရာကနေပြီးတော့အဲ့ဒီချမ်းမြေ့လာပြီးတော့တရားအထုတ်တာတရားထုတ်တော့တရားအထုတ်တဲ့အခါမှာသူစိတ်ထဲမှာရှုမှတ်မိလို့တော်တော်ရက်နှစ်ရက်သုံးရက်ရတဲ့အခါကျတော့စိတ်ကမငြိမ်ဘူးမငြိမ်မဲနဲ့တိတ်ပြီးရောက်ရခန့်နေတော့ဘလုံးမှရှုလို့မှတ်လို့မရတော့လာပြီးလျှောက်တယ်ဆရာတော်ဘုရားတဲ့တပည့်တော်စိတ်တွေကြောက်ရဖြစ်နေလို့မို့အဲ့ဒါဘလုံးမှရှုမှတ်လို့မရပါဘူးဘုရားတဲ့အဲ့ဒါဆရာတော်ကိုတပည့်တော်ဖြစ်ကြောင်းကုံစင်ကလေးနည်းနည်းပြောပြရစီဖရားတဲ့ပြောပေါ်လို့ဆိုတော့တပည့်တော်ရဲ့တကားကတပည့်တော်ရဲ့ဆယ်နှစ်ကြီးပါတယ်ဖရားတဲ့တပည့်တော်က16နှစ်သမီးမှာပဲရှစ်တန်းမှာအိမ်တော်ကြတော့ပါတယ်ဖရားတဲ့စောစောပဲတကားကတပည့်တော်ကိုသိတ်အလိုလိုက်ပါတယ်ဖရားတဲ့သိတ်အလိုလိုက်သိတ်ခင်မင်ပါတယ်ဖရားဒီတော့တပည့်တော်ကဆိုးပါတယ်ဖရားတဲ့တပည့်တော်တကာကဌာနတစ်ခုကမန်နေဂျာပါဗျာတဲ့မန်နေဂျာဆိုတော့အမျိုးသမီးတွေကလည်းဝိုင်းပါတယ်တဲ့အဲ့ဒီတော့ရုံးမှာအမျိုးသမီးတွေဝိုင်းနေကြပြီဆိုလို့ရှိရင်တပည့်တော်သွားပြီးတော့ကြည့် တကနာမှတယောက်ယောက်ရှိတယ်ဆိုလို့ရှိရင်အမျိုးသမီးရောတကရောတပည့်တော်ပက်ပက်ဆက်ဆက်ပြောတာပဲအဲ့ဒီရှိတယ်မဲ့တကကိုဆွဲပြီးသပင်ဆွဲဆောင်ထုရိုက်အဲ့ဒါလိုတပည့်တော်လုပ်တယ်တဲ့အိမ်ကြတော့လည်းပဲမနေရသေးဘူးအဲ့ဒါထုရိုက်အိမ်ကပစ္စည်းတွေခွဲပေါက်နေတပည့်တော်အဲ့ဒါလိုလုပ်ခဲ့တယ်တဲ့အခုတရားရှုတဲ့အခါကျတော့အဲ့ဒီတပည့်တော်မိုက်တဲ့စိတ်တွေစီစိတ်ကပြန်ပြန်ရောက်နေတော့ငါဒီအကုသိုလ်တွေဘယ်လိုနဲ့ကြည်နိုင်မှမလဲလို့အဲ့ဒါလိုစိတ်ထဲမှာဖြစ်နေတော့ရှုမှတ်လို့ကိုမရဘူးစိတ်တွေလွတ်နေပါတယ်ဖျားတဲ့အဲ့ဒါဘယ်လိုလုပ်ရပါမလဲအဲ့ဒါဘုန်းကြီးတို့တရားတော်မှာဘယ်လိုလုပ်ဒီတော့ဘယ်လိုလုပ်ရမလဲဆိုတာအသာဖဲထားပါအောင်ကဲသူ့အခြေအနေကြီးသူသူတကားပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘာကြောင့်ပြောနိုင်တယ်လဲတကားအကျိုးလိုလားတဲ့သဘောရှိရဲ့လားမရှိဘူးဟုတ်ကဲ့လားဘယ်သူအကျိုးပဲလိုလားနေလဲသူအကျိုးပဲလိုလားတာငါမှတပါတခြားကိုမြင်မွေးတော်မောတော်မကြည့်ရဘူးဒီလိုမဟုတ်လားအဲ့လိုဆိုတော့ဘယ်သူအကျိုးလိုလားနော်အဲ့သူအကျိုးလိုလားနေတဲ့စိတ်ကမေတ္တာစိတ်လားတမ္မေစိတ်ပေါ့မဟုတ်လားရာဂစိတ်ပဲလောဘလို့လည်းခေါ်တယ်ရာဂလို့လည်းခေါ်တယ်တဏှာလို့လည်းခေါ်တယ်မဟုတ်လားရှင်းလားရှင်းပါဘူးမေတ္တာစိတ်ကဘသူ့ကိုကြည့်တယ်လဲသူ့ကိုကြည့်တယ်ရာဂတဏှာလောဘစိတ်ကဘသူ့ကိုကြည့်တယ်လဲကိုယ်ကိုကြည့်တယ်ဒီလိုဆိုလို့ရှိရင်အဲ့ဒါလိုလူကလေးမိန်းကလေးနှစ်ဦးရမှထားတဲ့မေတ္တာဆိုတဲ့တရားဟာသူတို့ပြောတဲ့အတိုင်းဟုတ်ကဲ့လားမဟုတ်ဘူးနော်မေတ္တာစာဆိုတာကဟုတ်ပါမလားမေတ္တာစာဆိုတာတဲ့မိစာဆိုပိုးပြီးမှမဟုတ်ဘူးလားပါစာတော့ရာဂဆိုတာမိမဟုတ်လားမိတစ်ဆက်တစ်ပါးတည်းမပါဘူးလားပါတယ်နော်ရာဂကိနာအာဒိတံဒေါသကိနာအာဒိတံမောဟကိနာအာဒိတံဇာနိယဇရာယမရဏေနသောကိဟိပရိဒေဝဟိဒုက္ခိဒေါမနတေဟိဥပါယတေဟိအာဒိတံတိဝရာမိရာဂကိနာရာဂမိဖြင့်အာဒိတံတဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏ဒေါသကိနာဒေါသမိဖြင့်အာဒိတံတဟုံတပြောင်မြောင်တောက်လောင်လျက်ရှိမောဟကိနာမသိမှုမောဟမိဖြင့်အာဒိတံတဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏တဲ့ဒါကမေတ္တာစိတ်ကသူ့ကိုပရာဂစိတ်ကကိုယ်ကိုဆိုတော့အဲ့ဒီကိုယ်ဘို့ကြည့်တယ်ဆိုကြဲကကိုယ်ဘို့မဖြစ်ရင်မီးတောက်မယ်ဆိုတာမသေးကြဘူးလားသိပါဘူးသိကြတယ်အဲ့ဒီတော့မီးစာခေါ်ရမလားမေတ္တာစာခေါ်ရမလားသိပါဘူးမိစာပေါ်မဟုတ်လားလူကလေးမိန်းကလေးကြထားတဲ့စိတ်ထားတဲ့စာဆက်သွယ်တဲ့စာမိစာဟုတ်လားအချင်းချင်းပေါ်ထားတဲ့စိတ်ဟာမိစိတ်ဘယ်နဲ့မေတ္တာတော့မဟုတ်ဘူးလားကဲပူလောင်သလားအေးမြသလားပူလောင်နဲ့ဒါကြောင့်မို့လို့ပါစိတ်လဲမိစိတ်ပဲမေတ္တာကတော့အဲ့လိုဟုတ်ကဲ့လားမဟုတ်ဘူးမင်းတားကသူအကျိုးပဲကြည့်တယ်သူကိုချမ်းသာစေခြင်းနဲ့သူချမ်းသာပြီးရောဟုတ်ကဲ့လားသူချမ်းသာပြီးရောဆိုတဲ့စိတ်ဟာစိတ်အထားခံရတဲ့ပုဂ္ဂိုလ်မှလည်းအေးမြတယ်စိတ်ထားတဲ့ပုဂ္ဂိုလ်မှလည်းဒီစိတ်ကြောင့်မအေးမြဘူးလားအဲ့တော့မင်းတားကတော့အေးစိတ်ပေါ့မဟုတ်ဘူးလားအေးစိတ်ရေစိတ်လို့ခေါ်ခြင်းခေါ်ပေါ့ဟုတ်ကဲ့လားရာဂကတော့ဗာစိတ်လဲမီးစိတ်အဲ့ဒီကရာဂဆိုတဲ့မိစိတ်နဲ့ပေးတဲ့စာကြတော့မိစာဟုတ်ကဲ့လားဒီလိုဆိုလို့ရှိရင်အဲ့ဒီမိစာပါဖြစ်မလဲပူရာပေါ့မလောင်ဘူးလားဘယ်ထိလောင်သလဲပြာကြအောင်လောင်နေဟုတ်တယ်ပြာကြအောင်လောင်နေဒါဒဂါကြီးကကိုရွေ့ပြောတာဟုတ်ကဲ့လားဒီတော့ဒီမှာပြောချင်တာကဘုန်းကြီးတို့ဝေစနာတရားတွေပြတဲ့အခါမှာလှဲ့ပတ်တဲ့တရားတွေပြတဲ့အခါမှာဒီမေတ္တာကိုဘယ်လိုဆိုသလဲဆိုတော့မေတ္တာယနာမှုခေနရာဂောဝင်စေတိတဲ့ မေတ္တာယနာမုခေနမေတ္တာရောင်ရောင်ဖြင့်ราโกตัมเมหมุติวินสีติလှဲ့ပါ၏တဲ့ตัมเมหมุราคะကမေတ္တာလိုလိုဘာလိုလိုနဲ့လူကိုလှဲ့စားတယ်တဲ့မဟုတ်ဘူးလားဟုတ်တယ်เนาะဒါဖြင့်ယမယံခာများအကျိုးလိုလာတဲ့စိတ်မရှိဘူးလားဆိုတော့ရှိတော့ရှိတယ်ရှိပေမဲ့လို့အကျိုးလိုလာတဲ့မေတ္တာစိတ်ကအာနေနေပဲမဟုတ်ဘူးအများသိနိုင်တာတစ်ချက်ကမေတ္တာဆိုလို့ရှိရင်သူ့ဘို့ဟုတ်သလားမှန်ပါဗျာမေတ္တာဆိုရင်ဘသူ့ဘို့လဲသူ့ဘို့ราคะဆိုရင်တခါမေတ္တာဆိုရင်အေးမြတယ်ราคะဆိုရင်ပူလောင်တယ်ဟောမကွဲဘူးလားအမှန်တန်ကွဲတယ်ဆိုကြပါစို့ကိုယ်မိတ်ဆွေတယောက်ကိုယ့်ကိုအမှန်တန်အတူနေတုန်းကတဲပီးကူညီတယ်အချင်းချင်းကလည်းတဲပီးချစ်ခဲ့တယ်သူအကျိုးကိုအကျိုးအမြဲတစေကူညီဆောင်ရွက်လို့မိရင်းဆွေရင်းမိကောင်းဆွေကောင်းသူဟာတရားတကြီးသွားပြီးအလုပ်လုပ်ရတယ်အောက်ပြေအောက်ရသွားပြီးအလုပ်လုပ်ရတယ်လုံးတဲ့အခါကျတော့သူ့ကိုအလုပ်အကင်ဖြောင်တန်းပြီးတော့ပစ္စည်းဥစ္စာရရှိပါစေကျန်းကျန်းမာမာရှိပါစေချမ်းချမ်းသာသာရှိပါစေအဲ့ဒီစိတ်ကိုယ်တဏ္ဏမှာမဖြစ်ဘူးလားဖြစ်တယ်เนาะဒါဖြင့်အဲ့ဒီစိတ်ဟာကိုယ်ဘူးလားသူ့ဘူးလားသူ့ဘူးဒီလိုဆိုလို့ရှိရင်ဗာစိတ်ခေါ်မလဲမေတ္တာစိတ်သူ့ကိုယ်နဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေကိုယ်နဲ့အတူနေသည်ဖြစ်စေမနေသည်ဖြစ်စေသူချမ်းသာနေရင်ပြီးရောဟုတ်တယ်မဟုတ်လားဒါကဗာစိတ်လေမေတ္တာစိတ်ဒီလိုမဟုတ်ဘဲနဲ့သူဘယ်လိုပဲတရားတရေမှချမ်းသာချမ်းသာငါနဲ့ခွဲနေရတာကိုမဖြစ်ပါဘူးအဲ့ဒါသူနဲ့ပဲအတူနေခြင်းမှတည်းဆိုရင်အဲ့ဒီစိတ်ဟာသူ့ကိုလားကိုယ်ကိုလားကိုယ်ကိုဆိုတော့မေတ္တာစိတ်လားဘာစိတ်လဲราคะစိတ်ဟုတ်ကဲ့လားဒီမှာဘုန်းကြီးတို့အဲ့ဒီလောဘခေါ်တဲ့တဏှာราคะကိုနှစ်မျိုးခွဲတယ်ဘယ်လိုနှစ်မျိုးခွဲတယ်လဲဆိုတော့ราคะလို့နာမည်တရတဲ့အမျိုးသမီးအမျိုးသားကြမှာဖြစ်တဲ့စိတ်နဲ့ဂေဟတိတဗေမလို့နာမည်တရတဲ့အိနေသူလူကိုမှီသောချစ်ခင်ခြင်းခေါ်တဲ့တဏှာလောဘနှစ်မျိုးခွဲရတယ်အိနေသူလူအချင်းချင်းချစ်ခင်တဲ့တဏှာကအပျော့စားအသေးစားပေါ့အမျိုးသမီးအမျိုးသားကြမှာဖြစ်တဲ့တဏှာကတော့အပြင်းစားအကြီးစားပေါ့ဘယ်လိုလဲဆိုတော့သားကသမီးသားမိဘကသားသမီးကိုချစ်တယ်သားသမီးကမိဘကိုချစ်တယ်ညီကောင်မောင်နှမအချင်းချင်းချစ်ကြတယ်မိတ်ဆွေတငယ်ချင်းချင်းချစ်ကြတယ်ဆိုတာများသောအားဖြင့်တော့သူအကျိုးလိုလားတဲ့မေတ္တာစိတ်ပါပါတယ်သို့တော်လည်းပဲရံဖန်ရံခါမှာညှိတွယ်တဲ့သဘောရှိတဲ့တဏှာလောဘဒါပါတယ်မပါဘူးလားအဲ့ဒါပါလို့ပဲကိုညီနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်ကိုညီမနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်စိတ်ထဲမှာလွမ်းနေလို့ဆွေးနေလို့ဝမ်းနေတယ်လို့စိတ်ဆင်းရဲတယ်လို့မဖြစ်ဘူးလားအဲ့ဒီလွမ်းနေဆွေးနေစိတ်ဆင်းရဲတယ်ဆိုတော့အကျိုးမဲ့တွေဖြစ်ပေါ်ခြင်းရဲ့အကြောင်းဟာမေတ္တာဟုတ်ပါမလားမဟုတ်ဘူးဂေဟတိတပင်မခေါ်တဲ့တဏှာပဲဟုတ်ကဲ့လားမေတ္တာကတော့မကောင်းကျိုးကိုဘယ်တော့မှမဖြစ်စေဘူးကောင်းကျိုးကိုပဲဖြစ်ပေါ်စေတယ်ငြိမ်းချမ်းမှုအေးမြမှုကြည်လင်မှုရွှင်လန်းမှုကိုပဲဖြစ်ပေါ်စေတယ်အဲ့ဒီမေတ္တာကသူဘယ်နေရာမှာဘာပဲဖြစ်နေနေချမ်းသာရင်ပြီးရောချမ်းသာပါစေကျမ်းမာပါစေဆက်စားအဆင်ပြေပါစေလုံငန်းကင်ကအဆင်ပြေပါစေပေါင်းရည်သင်းရည်အဆင်ပြေပါစေသူအစဉ်ပြင်းနေရင်ပြီးတော့သူကိုယ်နဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေဒါအရေးမဟုတ်ဘူးထောက်ကဲ့လားတွေ့ရတဲ့အခါကျပြန်လို့လဲငယ်ပေါင်းကြီးပေါ်ရင်ဝမ်းတော့မตายရဘူးလားဝမ်းตายရပါတယ်မတွေ့ရတဲ့အခါကျတော့လွမ်းရဲ့လားမလွမ်းဘူးဒါဟာမေတ္တာလားတဏှာလားဂေဟတိတဗေမမဟုတ်ဘူးနော်မေတ္တာတရားစစ်စေထောက်ကဲ့လားနားလည်ပြီလားအဲ့ဒီမေတ္တာစိတ်ကိုမိမိတဏ္ဍာမှာအကျဉ်းချင်းအဖန်မှာဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းတာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်လူတိုင်းလူတိုင်းအဲ့ဒီ တတဝအမြတ်ချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေအဆအအဆင်ပြေကြပါစေဆိုတဲ့မေတ္တာစိတ်ထားလူတိုင်းလူတိုင်းမှာပွားများလို့တော်တော်များများဖြစ်ကြပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာနူးညံ့မလားကြမ်းတမ်းမလားယဉ်ကျေးမလားရိုင်းဆိုင်မလားမဲအဲ့ဒါလို့ဆိုလို့ရှိရင်ကိုယ်ကြေးရွာသူကြေးရွာသားချင်းကိုယ်နယ်သူနယ်သားချင်းတမိသားစုရဲ့လိုသဘောထားပြီးတော့အချင်းချင်းကူညီဆောင်ပါခြင်းနှုတ်ဤဆောင်ပါခြင်းလက်ဤဆောင်ပါခြင်းနှုတ်ဤနှုတ်နဲ့လက်မတတ်နိုင်တော့မှပဲစိတ်ဤဆောင်ပါခြင်းအဖြစ်သူအစအစအဆင်ပြေပါစေလို့ဒီလိုစိတ်မထားပေဘူးလားထားရင်ခုနလိုသီးမခံတဲ့သဘောတွေရှိပါအောင်မလားငါမထီးနဲ့ထီးရင်တော့သိသွားမယ်ဆိုတဲ့စိတ်တွေဖြစ်ပါအောင်မလားမဖြစ်တော့ဘူးဒီလိုဆိုလို့ရှိရင်ဒုတ်တပြက်ဓာတ်တပြက်လာအောင်မလားမလာရင်မချမ်းသာပြီဘူးလားချမ်းမြေ့တော့ကြေးရွာမဖြစ်ပြီဘူးလားဒါကြောင့်ချမ်းမြေ့ကြေးရွာဖြစ်ခြင်းဘာလို့ရမလဲအချင်းချင်းမေတ္တာစိတ်ထားကိုယ့်ရည်သူရသားချင်းလည်းဆင်းဆင်းအချင်းချင်းမေတ္တာထားကိုယ့်နေသူနေရနေသားချင်းလည်းပဲမေတ္တာထားအလုံးချမ်းသာပါစေကိုစင်ရဲ့စိတ်စင်ရဲ့တည်းစီမရှိကြပါစေနဲ့တို့များအားလုံးဟာယောနီချုပ်စာဟာတူနဲ့တူဆွေမျိုးမကင်းတဲ့ပုံကိုယ်တွေဆွေမျိုးတွေပဲမိသားစုပဲလို့အဲ့ဒါလို့သဘောထားနိုင်အောင်မေတ္တာတရားပွားများမယ်ဆိုလို့ရှိရင်တော့တလောကလုံးဒါမှမဟုတ်တနယ်လုံးရေခဲတုံကြီးဖြစ်မနေဘူးလားဘာကြောင့်ရေခဲတုံကြီးဖြစ်နေမှာမေတ္တာဓာတ်ဆိုရဲအေးဓာတ်ရစ်ပလွှမ်းခြုံလို့မဟုတ်ပေဘူးလားမလိုအပ်ဘူးလားလိုအပ်တယ်နော်လိုအပ်တယ်ဒီတော့အဲ့ဒီမေတ္တာဘာဝနာပွားတဲ့အခါမှာအကျိုးတရားက12ပါးရတယ်လို့မြတ်စွာဘုရားဟောတယ်တတ္တဝါများကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကိမစေအစစာရရာအဆင်ပြေပါစေလို့အဲ့ဒါလို့ဆင်ញံနှလုံးသွင်းပြီးမိမိတဏ္ဍမှာဒီချမ်းသာစေခြင်းနဲ့စိတ်ထားအကျဉ်းချင်းဖမ်းမအထက်ထဖြစ်ပေါ်အောင်5မိနစ်10မိနစ်15မိနစ်မိနစ်20 30 45မိနစ်တနာရီအစရှိသည့်လေ့ကျင့်ပွားများမယ်ဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းမေတ္တာဓာတ်အရှင်ရမလားနိုင်မလားမေတ္တာဓာတ်အရှင်လာရလဲရလာလို့ရှိရင်ဒီစိတ်ကောင်းစိတ်မြတ်ဝင်တဲ့ပုဂ္ဂိုလ်ရဲ့မျက်နာဟာကြောက်เสียကြီးဖြစ်နေမလားခင်เสียကြီးဖြစ်နေမလားခင်เสียဖြစ်နေမှာပေါ့လူတိုင်းလူတိုင်းကအမလေးသူနဲ့တွေ့ရတာဟဲ့ချမ်းမြေ့လိုက်တာမဟုတ်ဘူးလားသူမျက်နာမြင်လဲရတဲ့နဲ့စိတ်ထဲကိုချမ်းသာသွားတာပဲမပြောနိုင်ဘူးလားဘုန်းကြီးတို့တို့ရေုံနေအများကြီးရှိတယ်အများကြီးရှိတယ်ဒီနေ့ကပဲဒီမလာခင်တပည့်မိသားစုတစ်သိုက်ကြောင်းလာတယ်ကြောင်းလာတော့အဲဒီကသမီးလောက်တဲ့လူကသူကအသက်25နှစ်ရှိပါပြီယောဂီပဲရှင်ကအထုတ်တာလားဘယ်နဲ့ပြောလဲဆိုတော့ဆရာတော့အကြောင်းနဲ့ဝင်လိုက်လို့ရှိရင်ねကြောင်းဘဝကဝင်ကလေးကစိတ်ထဲကိုတခါတည်းအေးမြသွားတာပဲတဲ့ဆရာတော်ကတကြောင်းလုံးကိုမေတ္တာဓာတ်တွေလွှတ်ထားသလားမသိဘူးပဲအဲ့ဒါလို့ပြောတယ်ဘုန်းကြီးကကြောင်းမှလည်းပဲအဲ့ဒါမေတ္တာပွားဖို့ကိုပဲတိုက်တွန်းတယ်မေတ္တာပွားဖို့ဟောတယ်ဝိပဿနာကြီးမလုပ်ကြနဲ့တချို့ဝိပဿနာပွားလို့အဆင်မပြေဘူးဆိုမေတ္တာကိုမေတ္တာဘာဝနာအခြေခံခိုင်းတယ်မေတ္တာဘာဝနာကို15မိနစ်လောက်ပွားပြီးမှစိတ်ထဲမှာတော်တော်ကြည်လင်မှုငြိမ်းချမ်းမှုတည်ငြိမ်မှုအေးမြမှုရှိတဲ့အခါကျမှအကိုင်းဝိပဿနာဘာဝနာပွားလို့အဲ့ဒါလို့ညွှန်ကြားတယ်။ဒါကြောင့်မို့အမြဲတစေကျောင်းသားကအစမေတ္တာကိုတိတိကျကျသေသေးချာချာအပွားခိုင်းတယ်ကိုရင်ရောဦးစင်ရောယောဂီအမျိုးသားရောအမျိုးသမီးရောအဲ့ဒီမေတ္တာစိတ်ပို့ပြီးတော့ဖြစ်နိုင်အောင်ဆိုပြီးတော့ဝါတွင်းမှာဆိုရင်ဥပုပ်နေတိုင်းတက်တက်လွတ်စားတယ်တက်တက်လွတ်စားပြီးနဝင်ကဥပုပ်ဆောက်တည်တယ်ဆောက်တည်ပြီးတော့မေတ္တာဘာဝနာပွားကြတယ်မေတ္တာဘာဝနာပွားပြီးတော့အသားတွေစားနေရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာနဲ့တဲပြီးမလိုက်လျောဘူးမေတ္တာဘာဝနာပွားများတာစိတ်မတန့်စရာဖြစ်တယ်အဲ့ဒါကြောင့်မလို့
ဝါရင်ဥပုနေတွေမှာဆိုလို့ရှိရင်တက်တက်လို့စပြီးတော့မေတ္တာနဝင်ကဥပုမေတ္တာဘာဝင်ဖြစ်တဲ့နဝင်မကဥပုသီလဆောက်တည်ပြီးတော့မေတ္တာဘာဝနာပွားများခံရတာဆိုလိုတာကအဲ့ဒါလို့ပွားပါများလာတော့တစ်ခါပွားနှစ်ခါပွားသုံးခါပွားနဲ့အရာမထင်အကျိုးမသက်ရောက်နေပေမဲ့နေ့စဉ်နဲ့အမျှတတ်နိုင်သမျှအချိန်လေးမှာပွားပွားလာတဲ့အခါကျတော့အချင်းချင်းမေတ္တာစိတ်ဓာတ်အရှိန်ဟလာပြီးတော့အချင်းချင်းငဲ့ညာတဲ့သဘောတွေကျင်နာတဲ့သဘောတွေအဲ့ဒီသဘောတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ဓာတ်အဲ့ဒီပတ်ဝန်းကျင်ရဲ့ဟိုရင်အင်္ဂလိပ်လိုဆို atmosphere ခေါ်တယ်ဗမာအဲ့ဒါပြန်ရတာခက်တယ်အရှိန်လို့ပဲပြောပါတော့အဲ့ဒီပတ်ဝန်းကျင်ရဲ့ဒီအရှိန်အဲ့ဒီအချိန်ကတဖြည်းဖြည်းတဖြည်းဖြည်းဟလာတော့လာပဲဟလာပြီဆိုလို့ရှိရင်အဲချမ်းသာရောအားလုံးကိုပျော်လို့ရှင်လို့ငြိမ်းချမ်းလို့အေးမြလို့လွန်ခဲ့တဲ့၃နှစ်လောက်ကချမ်းမြေ့တာလာပြီးတော့တရားအထုတ်တဲ့တဝါတွင်နေပြီတရားအထုတ်တဲ့ငဇုံကအထက်ပဲငဇုံကเจ้าနိုင်ဘုန်းကြီးတပါတဝါတွင်အထုတ်ကထိန်ခင်းပြီးမှပဲပြန်တယ်တရားလဲကျူးကျူးဆော့ဆော့အထုတ်ပါပြန်တဲ့အခါကျတော့ရှောက်တယ်ဘယ်လိုရှောက်လဲဆိုတော့ဆရာတော်ဘုရားတဲ့တပည့်တော်တို့ဆရာတော်စီမံလာပြီးတော့တရားအထုတ်ရတာတဲ့တရားတင်ရတာမဟုတ်ပါဘူးတဲ့တရားကတော့ကိုကျူးစားသလောက်ကျူးစားသလောက်ရကြတာပဲတဲ့တရားတင်ရတာမဟုတ်ပါဘူးတဲ့နေနီးထိုင်နီးစိတ်ထားနီးပါတပည့်တော်တို့ရပါတယ်ဘုရားတဲ့ဒါကြောင့်အင်မတန်ချမ်းသာပါဆရာတော်ပရိသတ်ကြည်ရတဲ့အခါမှာလည်းအမတန်ငြိမ့်ငြိမ့်ချမ်းချမ်းအေးအေးမြတ်မြတ်ကြည်ကြည်လင်လင်နဲ့ငြိမ့်ငြိမ့်သက်သက်ရှိတဲ့ပရိသတ်ဖြစ်လို့တပည့်တော်ဖြင့်နေ့စဉ်နဲ့အမျှစိတ်ထဲမှာပီတိဖြစ်လို့မပြီးပါဘူးဖေဟာဒီပီတိတွေပဲရှူရှူနေရတယ်ဘုန်းကြီးတို့ကြောင်းထဲမှာသံဃာတွေရှိတယ်ယဟန်တော်တွေရှိတယ်ရှင်သာမဏေတွေရှိတယ်အကြောင်းသားတွေလည်းရှိတာပဲဘယ်တော့ခါမှအချင်းချင်းကရုဝဆာများတယ်ဆိုတာတခါမှမရှိခဲ့ဘူးဘယ်တော့ခါမှမရှိဘူးအဲ့ဒါရံဖြစ်ဖို့ရဲဖို့နဲ့ဖို့ဆိုတာဒါကအဝေးကြီးဒုနဲ့ဒုကရုဝဆာများတာတောင်မရှိဘူးတခါတည်းရန်ရောက်စာကိုရင်ပေါက်စာလေးတွေနားမလဲလေးလို့ရောက်စာမှာအချင်းချင်းသီးမခံမဲနဲ့နမဲငဆာပြောတာလေးပါလေရှိတယ်ဒါပေမဲ့သူတို့လည်းပဲရောက်လာလို့ကြာလာတဲ့အခါကျတော့တခြားပုဂ္ဂိုလ်တွေအတုလိုက်အရှိန်နဲ့ပါသွားပြီးတော့အဲ့ဒါတွေမရှိတော့တော့အမတန်ငြိမ်းချမ်းအေးမြတဲ့နေရတာအမတန်ချမ်းသာတယ်ဒါကြောင့်အဲ့ဒီဘဝဉ္ဇဉ်လိုပဲဘုန်းကြီးတို့ဒီဘက်ကတောင်တွင်းကြီးနေကဘုန်းကြီးတို့နဲ့စက်တဲ့ကြီးပါတွေမှာလည်းပဲအဲ့ဒီလိုဘဝဉ္ဇဉ်မျိုးငြိမ်ငြိမ်ချမ်းချမ်းအေးအေးမြမြကြီးကြီးလင်းလင်းပတ်ဝန်းကျင်တွေပဲဖြစ်လို့ရှိရင်အမှန်တန်ကောင်းတာပဲလို့တဲ့လို့စိတ်ထဲမှာဖြစ်ပေါ်မိလို့ဘုန်းကြီးကဒီတရားဟောတာစိတ်ထဲဖြစ်ပေါ်တော့အခုမှဖြစ်ပေါ်တော့မဟုတ်ပါဘူးရှိကကလေးကဖြစ်ပေါ်တာပဲအခုမှအခွင့်ကြုံလို့မဟုတ်ဒီတရားဟောရတာဘုန်းကြီးတို့ကတော့အဝေးနေလို့လားမသိဘူးတောင်ပေါ်ကနေကြည့်တဲ့လူဟာတောင်အောက်ကနေရဒေသတွေတပြင်းနဲ့တပြားနဲ့တသားနဲ့တွေ့ရသလိုအဝေးနေရတဲ့ဘုန်းကြီးတွေကဘုန်းကြီးတို့ကကိုယ်နယ်ကိုပြန်ကြည့်လိုက်တဲ့အခါကျတော့ဒါဖြင့်ပြင်းမပဲဒါဖြင့်ကြည်ငုံသားပဲဒါဖြင့်အောင်ဒုက္ခဒါဖြင့်ရဲသားပဲဒါဖြင့်ချောင်းနဲ့သားပဲဒါဖြင့်တရားစုသားပဲလို့အဲ့လိုခွဲခွဲခြားခြားစိတ်ထဲမမြင်ပါဘူးအားလုံးပဲတသွေးနဲ့တသားနဲ့အနေနဲ့ဘုန်းကြီးတို့စိတ်ထဲမှာမြင်တော့တာပဲတောင်ပေါ်ကနေပြီးတော့အောက်ကိုကြည့်ရတဲ့လူဟာတသားနဲ့မြင်ရတယ်လို့အဲ့ဒါလိုပဲဘုန်းကြီးတို့စိတ်ထဲမြင်နေတာပြီးတော့အခုဒီမှာရှိတဲ့ဘုန်းကြီးတွေတရားဓမ္မတွေဆက်ဆံတာတွေ့ရလာရဲ့ဒါလည်းပဲခွဲခွဲခြားခြားမရှိဘူးလို့ဘုန်းကြီးကယူဆတယ်ပြီးမှဘုန်းကြီးကလည်းပဲပကံကုန်ယတ္တူရွာသားချောင်းနဲ့ယတ္တူရွာသားကိုပြီးခြားရလို့သူတို့စိတ်ထဲမှာခွဲမထားဘူးလို့ဘုန်းကြီးကဒီလိုပဲမြင်တယ်အဲ့ဒါလိုပဲတခြားတခြားရတ္တူရွာသားတွေလည်းပဲဒီတိုင်းပဲတို့မြတ်တသွေးတဲ့တသားတဲ့တမိသားစုတွေပဲလို့အဲ့ဒါလိုသဘောထားပြီးတော့အချင်းချင်း မေတ္တာထားကြလို့ရှိရင်တော့အမတန်ငြိမ်းချမ်းအေးမြတဲ့ပတ်ဝန်းကျင်ဖြစ်ပြီးတော့နေရထိုင်ရတာမချမ်းသာဘူးလားချမ်းသာတယ်ဘာစားစရာမရှိလဲချမ်းသာနေတာပဲဝတ်စရာမရှိလဲချမ်းသာနေတာပဲဒါကြောင့်မလို့ချင်းချင်းကာယကံမေတ္တာကိုအပြုမူပါလဲပဲမေတ္တာစိတ်ရှိသွားရှိပြီးပြုပါမေတ္တာစိတ်ရှိသွားရှိပြီးပြုတယ်ဆိုရင်ကတစုံတူနဲ့ပတ်သက်လို့ပြုလို့ရင်မေတ္တာစိတ်နဲ့ပြုတယ်ဆိုတော့ဒီအပြုမူဟာကောင်းကျိုးကိုလူလာတဲ့အပြုမူဖြစ်မလားဆိုးကျိုးလူလာတဲ့အပြုမူဖြစ်မလားကောင်းကျိုးလူလာတဲ့အပြုမူဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတဲ့ဖြစ်မလားကောင်းကျိုးလိုလားတဲ့အပြုမှုဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတဲ့အခါမှာလည်းပဲနာခံတာမချင်းချင်းနာမခံတဲ့စကားလုံးမသုံးမဲနဲ့ရလိုက်ရပြီဆိုလို့ရှိရင်နားထဲမှာကာဏဒုက္ခခေါ်တဲ့နာချမ်းသာစေတဲ့စကားနာရေအတစင်စိတ်ထဲရောက်သွားပြန်လို့လေစိတ်ထဲမှာချမ်းငြိမ်းချမ်းအေးမြပြီးနှစ်သိမ့်ဖို့ပီတိတွေဖြစ်သွားတဲ့ဇာကအဲ့ဒီဇာကပြောမယ်ဝစီကမေတ္တာမေတ္တာစိတ်ရှိသွားရှိတဲ့နှုတ်ပြောမကောင်းဘူးလားအဲ့ဒါလို့သာဖြစ်နိုင်မယ်ဆိုလို့ရှိရင်အမတန်ချမ်းသာပေါ့တကဘာလုံးဒီလိုရှိမယ်ဆိုလို့ဖြစ်မယ်ဆိုလို့ရှိရင်တော့ရဲဌာနလည်းထားเสียမလို့ဘူးတရားယုံလည်းထားเสียမလို့ဘူးစစ်တပ်လည်းထားเสียမလို့ဘူးမဖြစ်နိုင်တာကခက်တယ်เนาะအဲ့တော့တကဘာလုံးဖယ်တာပါဆိုဘုန်းကြီးတို့တနေသာချင်းချင်းတော့တနေလုံးတော့ဖြစ်နိုင်အောင်ကြိုးစားရင်မကောင်းဘူးလားဖြစ်နိုင်အောင်ကြိုးစားရင်သိကောင်းတာပဲမေတ္တာနှင်းရှင်ပြုမှုလင်းအစင်အောင်မေဘွယ်သူကုံကျေစုမမေဘူးအထူးအောင်မေတယ်ဟုတ်သလားမင်းတန်နဲ့ရှင်ပြီးပြောဆိုပြုလုပ်တဲ့ကုညီတဲ့ပုဂ္ဂိုလ်သူ့ကိုယေရှုမေးပါမလားမေးဘူးအဲ့ဒါလိုပုဂ္ဂိုလ်မျိုးကိုအမြားချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်မှန်သလားလူများမချစ်ဘူးလားမခင်မင်းဘူးလားမလေးစားဘူးလားလေးစားတယ်အလေးစားခံရတဲ့လူလည်းချမ်းသာတယ်လေးစားရတဲ့လူလည်းချမ်းသာတယ်အမြတ်ချစ်ခင်ယူသေးခြင်းခင်မင်းလေးစားတဲ့စိတ်ဝမ်းမကွဲတသွေးတဲ့ညီလဲညီညွတ်တဲ့အဲ့ဒါလိုအချင်းချင်းမေတ္တာထားကြပြီဆိုလို့ရှိရင်တော့မညီညွတ်နိုင်တာရှိသေးလားမရှိတော့ဘူးတစိတ်တဲ့တဝမ်းနဲ့တသွေးတဲ့တသန်နဲ့တမိသားစုတဲ့စိတ်ထားတော့နော်ဒီဝမ်းမကွဲတသွေးတဲ့ညီလဲညီညွတ်တဲ့ဟုတ်ပြီလားညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းချမ်းသာတယ်မှန်မလားညီညွတ်တဲ့လူတွေညီညီညာညာနဲ့ကိုညီညာနှုတ်ညီညာစိတ်ညီညာနဲ့ဆောင်ရွက်ပြီဆိုလို့ရှိရင်ဒီလုံကမပြည့်စည်တာရှိမလားမရှိဘူးဟိုမှာမနေ့ကဆောက်တာမနေ့ကမနေ့မှဆောက်ရတာဘုန်းကြီးတို့လာတော့သူတို့တိုင်တွင်းတူးတော့ပဲရှိသေးတယ်အဲ့ဒါညကြတော့ဟောမန္တကြီးပြီးသွားပြီ။ဒါဘာဖြစ်လို့လဲ။ညီညစ်လို့အစစအရာဒီတိုင်းမယ်ဆိုရင်သိကောင်းမှာပေါ့။ဟုတ်ဘူးလား။ဆိုမေတ္တာနှင်းရှင်ပြုမူလင်အစင်အောင်မေပွဲမေတ္တာနှင်းရှင်ပြုမူလင်အစင်အောင်မေပွဲသူကုန်ယေစုမမေဘူးအထူးအောင်မေတယ်သူကုန်ယေစုမမေဘူးအထူးအောင်မေတယ်မြတ်ချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်ဒီဝမ်းမကွဲတသွေးတဲ့ ညီလဲညီညွတ်တယ်စိတ်ဝါမကွဲတသွေးတယ်ညီလဲညီညွတ်တယ်လူဆောင်ဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်ညီညွတ်သူဆောင်းဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်စိတ္တနှင်းရှင်ပြုမူလင်အစဉ်အောင်းမေပွဲသူကုန်ကျေစုမမေဘူးအထူးအောင်းမေတယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတယ်စေဝံမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းချမ်းသာတဲ့နောက်တစ်ခုကမေတ္တာဝစီကံအပြောအဆိုပေါ့ဆိုမေတ္တာနှင်းရှင်ပြောဆိုလင်အစဉ်အောင်မေပွဲသူကုန်ကျေစုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်းနိုင်အောင်လူကောင်းငြိမ်းချမ်းတယ်ဆိုမေတ္တာမနောကံနော်မေတ္တာနှင်းရှင်ကြံတွေးလင်အစဉ်အောင်မေ့ပွဲသူကုန်ကျေစုမမေ့ဘူးအထူးအောင်မေ့တယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းငြိမ်းချမ်းတယ်အဲ့ဒါဘာခေါ်လဲဆိုတာရဏိယတရားသာရဏိယတရားဆိုတာအသက်ထက်ဆုံးတတိယအောင်းမေ့နေရမယ့်တရားပဲတဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်ကိုသူ့ပါဝင်ခြင်းသူနဲ့ဆက်တွယ်ဆက်နွယ်တဲ့ပုဂ္ဂိုလ်တွေကအသက်ထက်ဆုံးအမြဲတစေတတိယအောင်းမေ့နေရတယ်တဲ့ဒါကြောင့်ဒီတရားကိုဘာခေါ်လဲသာရဏိယတရားနော်ဘာတရားတဲ့တော့သာရဏိယတရားမဟုတ်တော့ပြီဘူးလားသိဟုတ်တယ်ဒီနာဘေကဝေဘေကုနောမေတ္တာကာယကာမပစ္စုပတ္တိတံဟောတိသဗ္ဗမဇာရိတုအာဝိစေဝရဟောစာမြေကွယ်မှာဖြစ်စေရှေ့တွင်မှာဖြစ်စေတဲ့ကိုယ်နဲ့ဆက်သွယ်နေသမျှပုဂ္ဂိုလ်တွေပေါ့မေတ္တာရှိသွားရှိတဲ့အပြုအမူသာပြုမူတယ်ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်ကိုအယံမိဓမ္မောသာရဏိယောပိယကရဏောဂရုကရဏောသင်္ဃဟာဝသင်္ဃယအဝိဝါဒယဧကိဘာဝယတံဝတ္တိအဲ့ဒီအတိုင်းသာလုံးမယ်ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်အမြဲအောင့်မေ့နေရတာအမြဲတရိယာနေတာပဲအမြဲတရိယာနေဟုတ်သူရှိတဲချမ်းသာတယ်သူဘာမှမပြောနိုင်အောင်သူရှိနေတာနဲ့ချမ်းသာတယ်အဲသူပါဇကများတခွန်းတခွန်းပြောလိုက်ရပြီဆိုလို့ရှိရင်ပြောတာနားထောင်လိုက်ရပြီဆိုဘိုးချမ်းသာတဲ့အစရည်ပြင်တတိယပြီအောင်းမင်နေရတဲ့ဒီတရားဟာမေတ္တာရှိသွားရှိပြီးပြုမှုတဲ့အပြုမှုဒီတရားဟာပိယကရဏချစ်ခင်ခြင်းကိုလည်းဖြစ်စေတယ်ဂရုကရဏလေးစားခြင်းကိုလည်းဖြစ်စေတယ်သင်္ဃဟာယစီလုံးညီညွတ်ဖို့ရလည်းဖြစ်တယ်အဝိဝါဒာယမငင်းခုန်ဖို့ရလည်းဖြစ်တယ်သာမဂိယညီညွတ်ဖို့ရလည်းဖြစ်တယ်မကောင်းဘူးလားကောင်းတယ်လူရင်းကမေတ္တာပဲဟုတ်တယ်မဟုတ်လား
မေတ္တာဆိုတာတတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားအဲ့ဒီစိတ်ကိုမိမိတဏ္ဏမှာတပွားပွားဖြစ်ပွားအောင်အဲ့ဒါလိုအားထုတ်တာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်နေရာရွေးနေစရာမလိုဘယ်နေရာဖြစ်ဖြစ်ဒီစိတ်နဲ့ပတ်သက်တဲ့အလုပ်ကိုမလုပ်သမျှဒီမေတ္တာဘာဝနာပွားလို့ရတယ်ထမင်းချက်ရင်လည်းပွားလို့ရတယ်တမျက်စီလှမ်းရင်လည်းပွားလို့ရတယ်အဝတ်လျှော်ရင်လည်းပွားလို့ရတယ်လက်ထွင်းရင်လည်းပွားလို့ရတယ်ပြိုးနှုတ်ရင်လည်းပွားလို့ရတယ်ကောက်ဆိုင်ရင်လည်းပွားလို့ရတယ်ပြိုးနှုတ်ရင်ကောက်ဆိုင်ရင်လက်ထွင်းရင်ပွားတဲ့ပုံစံတွေဆိုသိကောင်းပေါ့တတ္တဝါများချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စီရဲ့ကိညာပါစေစစအစဉ်ပြေကြပါစေဆိုလို့ရှိရင်တတ္တဝါတွေချစ်ခင်လာပြီဆိုလို့ရှိရင်မွေပေးရန်ကြောက်ရပါဦးမလားမကြောက်ဘူးမကြောက်ရဘူးရှိတဲ့မွေလည်းပဲမိမိထွန်အနာလာတယ်ဆိုလို့ရှိရင်ပြေးလိုက်မယ်မိမိလမ်းမောမွေရှိအောင်တော့ဒီမေတ္တာဘာဝနာစွမ်းအားကြောင့်ဒီမွေဟာသူ့ဟာသူတခြားလွတ်သွားလိုက်မယ်သူ့ကိုမထိမိမခိုက်မိဘူးဒီလိုဆိုလို့ရှိရင်အမတန်မွေပေါ်တဲ့နေရာတွေမှာဆိုရင်ဒီမေတ္တာကိုလက်ကင်ထားရင်မကောင်းဘူးလားကောင်းတယ်မေတ္တာဘာဝနာပွားတယ်ဆိုတာအဲ့ဒီစိတ်ကိုမိမိတဏ္ဍာချိန်ချင်းဖမ်းဖမ်းဖြစ်ပွားအောင်ဆင်ញံနှလုံးသွင်းတာအဲ့လိုဆင်ញံနှလုံးသွင်းတာမှာနှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာအနောဒိတောဖရဏမေတ္တာလို့နှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာတို့လိုပြောရင်ဩဒိတာမေတ္တာပေါ့အနောဒိတောဖရဏမေတ္တာတို့လိုပြောရင်အနောဒိတာမေတ္တာပေါ့ဩဒိတာဆိုတာပုဂ္ဂိုလ်တ attva ပိုင်းခြားပြီးတော့ပွားတာကိုဩဒိတာမေတ္တာခေါ်တယ်အခရာဩဒါအောင်ချေရေလုံးကြီးတင်ဒီတာယေတဩဒိတာအနောဒိတာမေတ္တာဆိုတာပုဂ္ဂိုလ်တ attva မပိုင်းခြားတော့ဘဲနဲ့တလောကလုံးမှာရှိရှိသမျှ attva တွေအဲ့ဒီ attva တွေအာယုံပြုပြီးတော့ပွားတဲ့မေတ္တာဟာအနောဒိတာပုဂ္ဂိုလ် attva ပိုင်းခြားပြီးမပွားဘူးအာယေနောယေဒေါအချက်လုံးကြီးတင်ဒီယေအတယေအနောဒိတဒါတွေမဟုတ်ဒေါအချက်လုံးကြီးတင်ဒီနောက်ကတာလေးဘုန်းကြီးတို့ပြိဿနားလဲပြီလားဗာမေတ္တာနဲ့ဗာမေတ္တာဩဒိတမေတ္တာနဲ့အနောဒိတမေတ္တာဟုတ်ကဲ့လားဩဒိတမေတ္တာဆိုတာဘယ်လိုဟာလဲပုဂ္ဂိုလ်တ attva ပိုင်းခြားသတ်မှတ်ပြီးတော့ပွားတာအနောဒိတမေတ္တာဆိုတာအဲပုဂ္ဂိုလ်တ attva ပိုင်းခြားမတတ်တတ်မှုမရှိဘဲနဲ့တလောကလုံးမှာရှိတဲ့တ attva အလုံးကိုပွားတာဟုတ်ကဲ့လားအဲဒါလိုပွားတာအနောဒိတမေတ္တာတ attva အလုံးပွားတာကတော့ဘာမှအထူးခြားရွေးချယ်နေစရာမလိုဘူးစိတ်ထဲမှာပေါ်လာတိုင်းပေါ်လာတိုင်းပွားပြီးရောလက်ထဲသွားလဲပွားပွားပြီးရောကောက်ရည်လဲပွားပြုံးလို့လဲပွားဈေးသွားလဲပွားဈေးအောင်လဲပွားထမင်းချက်လဲပွားဆန်ဖွက်လဲပွားထင်းဖြက်လဲပွားမကောင်းမေဘူးလားအမှန်တော့ကောင်းတယ်ဗျာဘေးအန္တရာယ်အန္တရာယ်မထိပါနိုင်ဘူးဒီတော့အနောဒိတမေတ္တာကတော့တတ္တဝါအလုံးခြုံပွားတာဖြစ်တဲ့ဘာမှအထူးပြောစရာမလိုရွေးချယ်စရာမလိုသို့သောအနောဒိတမေတ္တာပွားရင်စိတ်တည်ငြိမ်မှုတမာရီတော့အင်္ဂေါင်းအာကောင်းနဲ့ရခဲ့တယ်အင်္ဂေါင်းအာကောင်းနဲ့ရခဲ့တယ်ဘာကြောင့်လဲဆိုတော့အာယုံကအများဆိုတော့စိတ်ကဖြန့်ရပြန့်ရပြန့်ဒါကြောင့်တမာရီတော့ရရတမာရီမရပဲမရရပင်ရခဲ့ညာတော့လည်းပဲအဲ့ဒါလို့ပြောလို့ရှိရင်စိတ်ထဲမှာငြိမ်းချမ်းအေးမြလာတာကတော့သေသေးချာချာပဲတကယ်ကိုသေးကြတဲ့ပူလောင်မှုမရှိဘူးတတော်မှန်သမီးကျမ်းမှာကြပါစေချမ်းသာကြပါစေကိုစင်ရဲ့ကိညာပါစေစိတ်ဆေးရဲ့ကိညာပါစေအစအစအစဉ်ပြေကြပါစေပြည့်ဝစိတ်ဘူရွာခြာဘုံကအစကမြင်းဒီကအစဝီလာငါးကြီးအထိစင်အထိလူနာပြမတ္တဝါအာလုံးဘေဘုံသူဘေဘုံသားတွေပါအာလုံးစိတ်ထဲမှာအာယုံပြုပြီးတ္တဝါမှန်သမျှအာလုံးကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေစစအစဉ်ပြေကြပါစေအဲ့ဒါအနောဒိတမေတ္တာနော်ကဲလိုက်ဆိုစမ်းမှာတ္တဝါမှန်သမျှကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ
အစအစအရာရာအစင်ပြေကြပါစေ။ပွားရမှာကတော့စိတ်နဲ့စဉ္ညာနှလုံးသွင်းပြီးပွားရမှာဒါပေတဲ့မနိုင်နေနေခင်တော့နှုတ်ကရွတ်ဆိုပြီးပွားမှာရွတ်ဆိုတဲ့အတန်ကိုယ်အတန်ကိုကြာမှာပိုးပြီးတော့မေတ္တာစိတ်ဓာတ်ဖြစ်တတ်တယ်ဟုတ်ကဲ့လားဒါကြောင့်မလို့ပဲဆိုပြီးပွားရတယ်အခုပွားတာဟာဩဒိတလားအနောဒိတလားဘာကြောင့်အနောဒိတခေါ်နိုင်တယ်လဲတတ္တဝါအားလုံးကိုမေတ္တာပွားလို့ဘယ်တတ္တဝါတစုရဲ့လို့ပိုင်းခြားသမှတ်မှုရှိရဲ့လားမရှိဘူးတကယ်လို့များအရှိအယက်ကတ ত্ত্ব ဝါတွေကျမ်းမှာကြပါစေဆိုရင်ပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလားရှိတယ်เนาะအယက်မျက်နှာအနေနဲ့ပိုင်းခြားသတ်မှတ်တယ်မဟုတ်လားအဲ့လိုဆိုရင်ဩဒိလာအနောဒိလာဩဒိเนาะတကယ်လို့များတောင်တွင်းကြီးမြို့နယ်ကတရားဓမ္မတွေကျမ်းမှာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေတရားနာတဲ့အခါမှာလည်းမငိုက်ကြပါစေနဲ့မဟုတ်ဘူးလားအဲ့ဒါလို့ပွားရင်တော့ဒါဩဒိလားအနောဒိလားဩဒိပေါ့မဟုတ်ဘူးလားတောင်တွင်းကြီးတစ်မြို့နယ်တည်းပိုင်းခြားတတ်မှတ်လိုက်တာကိုနော်ဒါဖြင့်လို့ရှိရင်တို့အိမ်မှာရှိသမျှအားလုံးချမ်းသာကြပါစေချမ်းသာကြပါစေလို့ပွားရင်ကောအော်ဒီပဲတော့တို့ရွက်မှာရှိသမျှကျမ်းမာကြပါစေဆိုရင်တော့တို့ရွာမှာရှိသမျှကျမ်းမာကြပါစေဆိုရင်တော့အော်ဒီပဲဒါဖြစ်လို့ရှိရင်ငါအမေကျမ်းမာကြပါကျမ်းမာပါစေချမ်းသာပါစေလို့ဆိုရင်တော့ဟော क्वे ရီနော်အော်ဒီနဲ့အနော်ဒီနော်ဘယ်ဟာကောင်းသလဲအနော်ဒီကကောင်းသလားအနော်ဒီကကောင်းသည်သို့တော့အော်ဒီကတော့တမာရီမေတ္တာတမာရီပိုးမြန်မြန်ဖြစ်လွယ်တယ်ဘာကြောင့်လဲလို့ဆိုတော့အပွားကံအာယုံနဲလို့အာယုံနဲတော့စိတ်ကမဖြန့်ရဘူးစိတ်ကစုစည်းပြီးအာယုံပြုရတာဆိုတော့ပြုပြတာပြန်ပြန်ဖြစ်လွယ်တယ်ဩဒိအနေနဲ့ပွားမယ်ဆိုရင်တဲ့ပွားတဲ့နယ်ပုဂ္ဂိုလ်မပွားတဲ့နယ်ပုဂ္ဂိုလ်ဆိုတာအဲ့ဒါရွေးချယ်ရသေးတယ်တဲ့ကျန်ကန်ကဖော်ပြတယ်အစာဦးမပွားတဲ့နယ်ပုဂ္ဂိုလ်လုံးဝမပွားသင့်တဲ့ပုဂ္ဂိုလ်လုံးဝမပွားသင့်တဲ့ဆိုတာဩဒိအနေနဲ့ပိုင်းခြားကန့်သတ်ပြီးလုံးဝမပွားသင့်တဲ့ပုဂ္ဂိုလ်ပွားတော်လည်းပဲအရာမရောက်တဲ့ပုဂ္ဂိုလ်လို့ခွဲကြရသေးတယ်တဲ့အစာဦးဩဒိအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားသင့်တဲ့ပုဂ္ဂိုလ်တွေကတော့တဲ့မုန်းသူစင်စစ်အလွန်ချစ်မချစ်မမုန်းသူရန်သူထဲကလေးယောက်မှာစစွာမပွားဟုမိမိမုန်းတဲ့လူကိုစပြီးတော့အဲ့ဒီပုံကိုတယောက်ထဲအာယုံပြုတ်ပြီးတော့ဆိုကြပါစို့မိမိမုန်းတဲ့လူကမောင်နေပေါ့ကဲမောင်နေကြမှာပါစေချမ်းသာပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေစစအဆင်ပြေကြပါစေစစအဆင်ပြေပါစေပွားတယ်မိမိကသူ့ကိုခင်းနေသလားမုန်းနေသလားမေတ္တာဖြစ်ပါမလားမဖြစ်ဘူးတဲ့သူကိုမေတ္တာစိတ်ဖြစ်အောင်ဆင်ញင်နှလုံးသွင်းရရင်ပင်မနဲ့တဲ့ဒါကြောင့်သူကိုအစအဦးမပွားပါနဲ့နောက်မေတ္တာပွားမှုအသာကြလာတဲ့အခါကျသူပြန်ပွားလို့ရတယ်လေအခုကလက်ဦးမပွားဖို့သာပြောတာနောက်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲမေတ္တာအစအဦးဆုံးမပွားပါနဲ့တဲ့ဩဒိအနေနဲ့ဘာကြောင့်အလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုမေတ္တာအစအဦးဆုံးမပွားသင့်တယ်လဲဆိုတော့တဲ့မေတ္တာပွားတယ်ဆိုတာအော်ဒီပုဂ္ဂိုလ်စင်ញကြမှာပါစေချမ်းသာပါစေသူလုံနေတဲ့လုံငန်းကင်ကအဆင်ပြေပါစေစပားတွေရပါစေနှမ်းနေရပါစေစပားတွေတောင်းလို့ပုံးလို့ဇီလို့ဇီတွေချောင်းနေစီးပါစေအစာရှိသည်ဖြင့်သူ့ကိုကြမ်းမှာချမ်းသာစေလို့တဲ့စိတ်ထားအဆင်ပြေစေလို့တဲ့စိတ်ထားကြီးပွားစေလို့တဲ့စိတ်ထားဖြစ်အောင်စင်ញနှလုံးသွင်းရတာဆိုတော့သူ့အကြောင်းအရာတွေကောင်းတဲ့အထက်စင်ញနှလုံးသွင်းရတော့တခါတရံမှာစိတ်ကသူဆင်းရဲနေတဲ့သဘောအတွက်စဉ်းစားမိမှုမရှိနိုင်ပေဘူးလားရှိနိုင်တယ်သူဒုက္ခရောက်တဲ့အချိန်ကိုတော့မစဉ်းစားမိပေဘူးလားအဲစဉ်းစားမိတဲ့အခါကျလို့ရှိရင်သူဆင်းရဲနေတယ်ဘယ်တော့မှသူဒုက္ခရောက်လိုက်တာအဲလိုစိတ်ထဲအများတော့တွေးမိလိုက်ပြီဆိုလို့ရှိရင် ปွားသူရဲ့စိတ်แท้မှာဘယ်လိုဖြစ်မလဲပူလောင်းလာတာဘောစိတ်မချမ်းသာဘူးဟုတ်ကဲ့လားအဲ့တော့မေတ္တာစိတ်ဖြစ်သေးလားမဖြစ်ဘူးတဲ့ဒါကြောင့်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲအစအဦးဆုံးဩဒီအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားပါနဲ့တဲ့ပွားလို့ရှိရင်သူရဲ့ဆင်းရဲတဲ့သဘောများတော့ပြီးဆင်းရဲတဲ့အခြေအနေများတော့ပြီးဆင်းရဲနှလုံးသွင်းမိရင်ရောဒနာကာရပတ်တော့ငိုရမလိုလိုတောင်ဖြစ်တဲ့အခြေအနေရောက်တတ်တယ်တဲ့နော်ဒါကြောင့်မလို့အော်ဒီအနေနဲ့ပွားရင်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလက်ဦးပွားစင်သလားမပွားစင်ဘူးလားမပွားစင်ဘူးတဲ့နောက်တခါမချင်းမမုန်းအလဲအလတ်ဖြစ်တဲ့ပုဂ္ဂိုလ်တဲ့မစ္ဆတမချင်းမမုန်းအလယ်လားဖြစ်တဲ့ပုဂ္ဂိုလ်ဆိုတာတိကျွမ်းယုံမြပုဂ္ဂိုလ်တိယုံမြပဲအော်ဘယ်သွားမလို့လဲဘယ်သွားမလို့ဟောဘယ်ရလာလဲဘယ်ရလာတယ်သူနဲ့လမ်းတွေ့တယ်နွားစေးသွားတဲ့အခါတွေ့တယ်ဈေးလိုက်တဲ့အခါတွေ့တယ်ទីလိုက်တာဩဒီလူကချက်ခတ်ကငါပဲဩဟိုလူကရဲတက်ကပဲဩဟိုလူကတော့တရက်စုပါပဲဒီလောက်လေးပဲទីတယ်ទីပြီးတဲ့အခါကျတော့ကိုလန်းကိုသွားကျတော့ဟောသူစိတ်ထဲပျောက်သွားရောသူစီစိတ်မရောက်တော့အဲ့ဒါလိုပုံကိုမျိုးကိုမစ္ဆတာမချစ်လဲမချစ်ဘူးမမုန်းလဲမမုန်းဘူးဒီကြွရုံမျှပဲအဲ့ဒီပုံကိုကိုလည်းပဲလက်ဦးမေတ္တာမပွားပါနဲ့တဲ့ပွားရင်သူဟာမချစ်မမုန်းအလဲအလတ်ပုံကိုဒီကြွရုံမျှဖြစ်နေတဲ့အတွက်တဲ့မေတ္တာစိတ်ဖြစ်အောင်ဆင်ញံနှလုံးသွင်းရတာပင်မပါတယ်တဲ့ဒါကြောင့်လက်ဦးမပွားပါနဲ့တဲ့လက်ဦးမပွားပါနဲ့ဆိုရင်နောက်ကြတော့နောက်ကြတော့မေတ္တာစိတ်ပွားတာမေတ္တာဘာဝနာပွားတာနိုင်နှင်းလာတဲ့အခါမှာတော့သူ့ကိုပြန်ပြီးပွားပါရတယ်နော်တခါယံသူတဲ့ကိုယ်ကိုလည်းယံလုံနေတယ်ကိုယ်ကိုယံလုံနေတဲ့ပုဂ္ဂိုလ်ဟာယံသူပဲအဲ့ဒီယံသူကိုယံလုံနေတဲ့ပုဂ္ဂိုလ်ကိုအပေါင်းအစရှာယံစနေတဲ့ပုဂ္ဂိုလ်မေတ္တာပွားရင်ရပါမလားအဲမေတ္တာစိတ်မဖြစ်ဘူးပြန်မနဲ့တဲ့ဒေါသစိတ်တောင်မှပဲဖြစ်လာတတ်သေးတယ်တဲ့ဒါကြောင့်မုံသူအလွန်ချစ်သူမချစ်မမုံသူယံသူကိုအစအဦးမပွားပါနဲ့တဲ့ဆိုမုံသူစင်စစ်မုံသူစင်စစ်အလွန်ချစ်မချစ်မမုံသူမုံသူစင်စစ်အလွန်ချစ်မချစ်မမုံသူຈັນທູເທກາລີ້ຍောက်ມາສະສວາມະບွားຫູນາວິທະບາກະປົກກະຈິນຍິນແດອສາອູມະບွားບານແດວິທະບາກະປົກກະຈິນຍິນສໍລະທະບາກະມະດູຣາມະດູຣາສໍລະຍောက်ຈາແນ່ໄມມາກູບຽວດາຍောက်ຈາກະໄມມາກູໄມມາກະຍောက်ຈາກູອັດຕະມັດທີ່ບွားແດອະນີແນအဲ့ဒါလို့မပွားပါနဲ့တဲ့ပွားလို့ရှိရင်တဲ့မေတ္တာတဲ့ရာဂကပိုးဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အဲ့ဒါကတော့အစအုပ်မပွားရတာမဟုတ်ဘူးဘယ်တော့မှသီးသန့်မပွားပါနဲ့ပိုင်းခြားသတ်မှတ်ပြီးဩရိအနေနဲ့မပွားပါနဲ့လို့ကျန်ကန်ကဆိုတာအဲ့လိုဆိုတာဒါပေမဲ့ကျန်ကန်အဲ့လိုဆိုတာကသတိပေးတဲ့အနေနဲ့မေတ္တာပွားစားမှမမှားရအောင်ဆိုတာပါပဲမေတ္တာပွားမိလို့မလို့မေတ္တာနိုင်နိုင်နေနေပွားမိလာတဲ့အခါကျတော့မေတ္တာစိတ်အသားကျလာတဲ့အခါကျတော့အမျိုးသမီးကအမျိုးသားပွားလဲမေတ္တာစိတ်ဖြစ်ပါတယ်အမျိုးသားကအမျိုးသမီးစိတ်အမျိုးသမီးပွားလဲမေတ္တာစိတ်ဖြစ်ပါတယ်ရာဂစိတ်မဖြစ်ပါဘူးမနိုင်နေမနိုင်နေနိုင်နေနိုင်မနိုင်နေသေးခင်တော့ဖြစ်ရင်မပွားရဘူးပေါ့အဲ့ဒါလိုဖြစ်နိုင်တယ်ဆိုတာဘုန်းကြီးတို့လက်တွေ့တွေတာရကတွေဒါတွေရှိတယ်ကျန်ကန်ကတော့အစာအုပ်ဆုံးပွားရမှာတတိပေးတဲ့သဘောပါပဲလိမ်မတူကတီးပိုင်ချမပွားရသည်သူတဲ့လိမ်မတူဘူးဆိုတာတည်သွားတဲ့ပုဂ္ဂိုလ်တော့မေတ္တာမပွားပါနဲ့တဲ့ပွားရင်တဲ့ဥပဇာရသမာဓိတော်၎င်းအပ္ပနာသမာဓိတော်၎င်းမဖြစ်နိုင်ပါဘူးတဲ့ဘာကြောင့်လဲဆိုတော့တည်သွားသူမေတ္တာပွားတဲ့အခါကျတော့တည်သွားသူကဘယ်ဘုံဘယ်ဌာနရောက်နေမှကိုသိရလားမသိတော့ဆိုကြပါစို့ကိုကငါတငယ်ချင်းနတ်ပြည်ရောက်နေမှပဲဆိုပြီးနတ်တယောက်လှမ်းအာယုံပြီးပြုတ်ပြီးပွားနေတယ်
ဒါပေမဲ့သူ့တငယ်ချင်းကငရေကြနေတယ်ဆိုတော့ဒါဟုတ်ပါမလားအဲ့ဒါကြောင့်မလို့သေသူမှာတော့မေတ္တာပွားလို့တမာရီမဖြစ်ပါဘူးတဲ့ဒါကြောင့်မပွားပါနဲ့တဲ့သေသူမှန်ကဘယ်တော့မှပွားရမဖြစ်ဘူးကျန်တဲ့နေရာအခုနကလိမ်မတူတဲ့ပုဂ္ဂိုလ်ချင်းချင်းအမျိုးသားကအမျိုးသမီးအမျိုးသမီးကအမျိုးသားမေတ္တာဘာဝနာမနိုင်ရင်သေးခင်သာပွားလို့မရတာမေတ္တာဘာဝနာနိုင်နေတဲ့အခါမှာတော့ပွားလို့ရပါတယ်ထောက်ပြတဲ့ပုံစံလေးကတော့ရှေးတုန်းကတဲ့တီဟိုကျွန်းမှာတရားတရားယရဏသုံးပါးကိုင်းဆိုင်တရားတရားရှိတယ်တဲ့သူမှလည်းဇနီးနဲ့မေတ္တာဘာဝနာပွားရင်စိတ်ပေါ်လာတဲ့အခါကျတော့အိမ်ဆုံးကကြွလာတဲ့ဘုန်းကြီးကိုလျှောက်တယ်ရှင်ဘုရားမေတ္တာဘာဝနာပွားရင်ဘလို့ပွားရပါလဲဘုရားဘာကစပွားရပါလဲဘုရားလို့ဆိုတော့ဘုန်းကြီးကတရားကြီးတဲ့မေတ္တာဘာဝနာပွားရင်ကိုယ်အခြေဆုံးပုဂ္ဂိုလ်ကစပွားရတယ်တဲ့အခြေဆုံးပုဂ္ဂိုလ်အာယုပြုပြီးကျမ်းမာပါစေချမ်းသာပါစေလို့ပွားရတယ်တကားကလည်းသိမေတ္တာဘာဝနာပွားရင်နေတာတန်းနဲ့ညကြတော့မေတ္တာဘာဝနာပွားတယ်သူကအိတ်တာကတခံသူဇနီးအိတ်တာကတခံပေါ်တယ်တခြားလည်းပဲအိမ်မှာအလုပ်ရွေးအိမ်မော်တို့ဘာလို့လဲရှိပါလိမ့်မယ်သားသမီးရှိမရှိတော့ကျန်ကန်ကမပေါ်ပြဘူးအဲ့လိုတခံစီအိတ်ကြတာအဲသူကအေရဝတ်မှာမေတ္တာဘာဝနာပွားတယ်ပွားတော့အဲဘုန်းကြီးကတော့အခြေဆုံးပုဂ္ဂိုလ်ကစပွားမှာမေတ္တာဖြစ်လွယ်တယ်ပြောတယ်ငါဘယ်သူအခြေဆုံးလဲလို့သူလျှောက်ပြီးရှာလိုက်တယ်လောကဘယ်သူသွားတွေ့တော့ဘယ်နဲ့တော့ပြိတ္တတယ်အာသူဇနီးသွားတွေ့လားအာသူဇနီးသူအခြေဆုံးလားဘယ်နဲ့တော့ဟောတိတ်သွားပြီသူဇနီးသူအခြေဆုံးလားဟောမိမိကောမိမိအခြေဆုံးဒီလိုဆိုကိုယ့်ကိုယ်ကိုပြန်ပွားရုံပဲဟုတ်လားငါချမ်းသာပါစေငါချမ်းသာပါစေကိုကိုကိုပွားရုံပဲเนาะကိုကိုကိုပွားလို့ဘာသမารီမှာမဖြစ်ပါဘူးတဲ့ကျန်ကန်ကအဲ့ဒါဆိုထားတယ်เนาะကိုကိုကိုပွားတဲ့အခါမှာတက်သေးထူထူယုံလောက်ပဲကိုကိုကိုပွားရတယ်တဲ့ဒီတော့သူ့မှာသားလည်းမရှိဘူးသမီးရှိလည်းမရှိဘူးသားသမီးရှိတယ်လို့လည်းမဖော်ပြဘူးဆိုတော့သူဇနီးအခြေဆုံးပေါ့တန်နေအေးဟုတ်ပြီငါသူ့အခြေဆုံးမယ်ကဲပွားမယ်ဆိုပြီးပွားရဖို့မဟာကျမ်းမာပါစေချမ်းသာပါစေမဟာပဲပွားရမှာနာမည်ထုတ်ဖို့ခေါ်ရတယ်ဟုတ်ကဲ့လားအဲ့တော့ဘယ်လိုပွားရမလဲအဲ့သူ့နာမည်မှမသိရင်တော့မဟာဟွာပဲမဟာဟွာတို့ကိုအဟွာတို့မဟုတ်လားတခါတည်းကဟိုမြို့တွေမှာတွေ့တယ်အဖေကြီးတဲ့ဒုက္ခပဲခင်မွန်းတဲ့ခင်မွန်းတဲ့စိစက်ကနေအဖေကြီးဖြစ်သွားရတယ်ထားကြပါစို့သူနာမည်ထုတ်ပေါ်ပြီးတော့ကျမ်းမာပါစေချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေအစရှိသည်ပွားတယ်ပွားတော့အစတော့ဟုတ်တုတ်တုတ်ပဲမေတ္တာစိတ်တွေဖြည်းလို့ကျမ်းမာချမ်းသာစေခြင်းနဲ့တဖြည်းဖြည်းတဖြည်းဖြည်းစိတ်ကမေတ္တာစိတ်ကနေပြီးမြောင်းသွဲယူလိုက်တာအဲ့ဒါဟိုဟိုဟိုရောက်သွားတယ်ဘယ်ရောက်သွားအဲ့ဒီစိတ်ဖြစ်သွားတယ်အဲ့ဒီစိတ်ဖြစ်သွားလဲသူကတော့ထတ်တော့ပွားတော့မွဲတယ်ပွားပေမဲ့ပွားလေမေတ္တာကမပွားဘာပဲပွားတယ်လဲဆိုတော့အဲ့ဒါပဲထပ်ပွားနေတော့သူများသူ့အိတ်ခမ်းတွေကထွက်ပြီးတော့ဇနီးအိတ်ခမ်းသွားပြီးတော့တကားဖွင့်တဲ့ဒါပေမဲ့ဟိုကတကားအတွင်းကနေရက်ထိုးထားတော့ဘာလုပ်တယ်လဲဆိုတော့လုပ်တော့ယန်းကကဒီလိုဆိုတဲ့ဗိတိယုတ်တာအကာတိတဲ့ဗိတိယုတ်တံနာယံနှင့်စစ်တိုက်ခြင်းကိုအကာသိပြု၏တဲ့။ဘာပြောတာလဲ။နာယံကိုကိုဆောင်တိုက်တာဗောတကားပွင့်အောင်လို့။ဟုတ်ကဲ့လား။တကားပွင့်အောင်နာယံကိုဆောင်တိုက်တယ်တဲ့။အဲ့ဒါဘာကဘာဖြစ်သွားလို့တော့။မင်တာကနေပြီးအဲဟိုကဖြစ်သွားလို့တဲ့။နော်။အဲ့ဒီစိတ်ဖြစ်သွားလို့တဲ့။ဒါကြားငံကသူရဲ့ကိုယ်ရွေးကျန်ကန်ကြံရတဲ့ဆရာကထုတ်ပြတာပဲဒါပေမဲ့လို့ဘုန်းကြီးတို့ကိုရွေးဆိုရင်ဟုတ်တယ်အစာဥသွားပွားရင်တော့ဖြစ်ကောင်းဖြစ်မယ်ဒီလိုမဟုတ်ဘဲနဲ့မေတ္တာဘာဝနာပွားတာ
တော်တော်အသားကြနိုင်နေသွားမှပွားတယ်ဆိုလို့ရှိရင်တော့ရတာပဲယောက်ျားမိန်းမမကွဲပြားတော့ဘူးဟုတ်ကဲ့လားချမ်းသာပါစေရတယ်နောက်တကသေသူကိုမေတ္တာပွားရင်မေတ္တာသမารိမဖြစ်ပါဘူးအဲ့ဒါလည်းပဲဥပမာဝတ္ထုလေးပြရတယ်ယဟန်လေးတပါတဲ့သူကတခြားသူ့ဥပိ္ပဇေဆရာကတရအဲ့ဒါလိုနေတော့တနေ့မှာဥပိ္ပဇေဆရာကိုအာယုံပြုပြီးတော့မေတ္တာပွားတယ်မေတ္တာပွားတော့မေတ္တာစိတ်လဲကောင်းကောင်းမဖြစ်သမာဓိရဖို့ဆိုတာကလည်းဝေထခတကကြိုးစားမရအဲ့ဒါလိုဖြစ်တော့သူအနာနိဗ္ဗာန်မှာသူကြောင့်အနာနိဗ္ဗာန်မှာနေတဲ့ကျွမ်းကျင်တဲ့မထေရကြီးတစ်ပါးသွားပြီးရှောက်ထားတယ်အရှင်ဘုရားတပည့်တော်ဥပိ္ပဇေဆရာအာယုံပြုပြီးမေတ္တာပွားပါတယ်မေတ္တာစိတ်လဲမဖြစ်သမာဓိလဲမရဖြစ်နေပါတယ်ဘယ်လိုပဲပွားတော့လဲတပည့်တော်မရဘူးဖြစ်နေပါတယ်ဖေဟာဒီတော့မထီကြီးကပြောတယ်တဲ့အဲမောင်မစင်းအာယုံကိုရှာပါလို့ပြောတယ်တဲ့အပွားကံအာယုံကိုရှာပါလို့အပွားကံအာယုံကိုရှာပါဆိုတာစိတ်နဲ့ရှာရမှာမဟုတ်ဘူးငါအာယုံပြုတ်ပွားတဲ့ဥပိ္ပဇေဆရာဟာဘယ်မှနေပါလိမ့်မလဲဆိုတာအဲ့ဒါသိအောင်ရှာလို့ပြောတာဒါနဲ့ကိုရိုလေးဥပ္ပဇေဆရာနေတဲ့နေရာသွားတဲ့အခါကျတော့ဟိုမှာဥပ္ပဇေဆရာပြန်တော်မူနေပြီတဲ့မတွေ့ရတော့ဘူးတဲ့ဒါကြောင့်မို့ကွယ်လွန်သူသေးသူများမေတ္တာပွားလို့ရှိရင်မေတ္တာစိတ်မဖြစ်မေတ္တာသမารိမဖြစ်ဘူးဟုတ်ကဲ့လားအဲဒါကြောင့်သေသူမှန်းကဘယ်တော့မှပွားရမဖြစ်ဘူးဒါဖြင့်ဘလို့အော်ဒီအနေနဲ့ပုဂ္ဂိုလ်တူတယောက်တည်းတစုတည်းအစာရည်ဒီပိုင်းခြားတတ်မှတ်ပွားကျင်တဲ့အခါဘယ်လိုပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနိယ